သမ္မတဂျိုးဘိုင်ဒန်ဟာတောက်ချန်နေမှာဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှူးစ်နဲ့သမ္မတအင်ဂျီမာတွေ့ဆုံပြီးယူကရိန်းအရေးကိုဆက်လက်လက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းကတိပြုပြောဆိုခဲ့ပါတယ်
။ You help Ukraine meet its basic needs like food, health, heating.
ယူကရိန်းလိုအပ်တာအလုံးလက်နက်ခရမ်းမီးချောက်တွေတင့်ကားတွေလေကြောင်းကာကွယ်ရေးစနစ်တွေကစပြီးယူကရိန်းအတွက်အရေးပါတဲ့လုံခြုံရေးဆိုင်ရာအကူအညီအလုံးကိုနှစ်နိုင်ငံကအတူတကွပံ့ပိုးပေးနေတာဖြစ်ပြီးတော့ဂျာမနီနေနဲ့လည်းယူကရိန်းရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စားနပ်ရိက္ခာ၊ကျန်းမာရေး၊လျှက်စစ်ဘူးဒတ်ယာယီတွေကိုပါဆက်လက်ပံ့ပိုးပေးရင်သူတို့ရဲ့ခုခံစစ်အရှိန်မပြတ်စေဘဲရုရှားသမ္မတကိုဖိအားဆက်ပေးနိုင်တာတွေ့ရပါတယ်။ဒီနေထားကနေနေတိုးမဟာမိတ်တွေဖြစ်တဲ့ကျွန်တော်တို့ရဲ့မိတ်ဆွေဖြစ်မှုစွမ်းဆောင်နိုင်မှုတွေကိုပိုးပြီးခိုင်မာအားကောင်းလာစေတာပါလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂျာမနီဝန်ကြီးချုပ်ရှုစ်ကလည်းအနောက်မဟာမိတ်နိုင်ငံတွေနေနဲ့ယူကရိန်းစစ်ပွဲဘယ်လောက်ပဲကြာပါစေဆက်ပြီးပံ့ပိုးသွားမှာဖြစ်ကြောင်းနဲ့ယူကရိန်းကိုရုရှားကျူးကျော်တာကြောင့်ငင်းချမ်းမှုအန္တရာယ်ကြီးတဲ့နှစ်ဖြစ်တဲ့အတွက်ဒီနေ့ကတိတ်အရေးကြီးကြောင်းနဲ့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံချိန်မှာပြောကြားခဲ့ပါတယ်။ယူကရိန်းစစ်ပွဲအနေထားပိုးပြီးခက်ခဲတဲ့အဆင့်ရောက်လာချိန်မှာပဲယူကရိန်းအတွက်ဒေါ်လာဘီလျံချီပေးနေတဲ့အကူအညီတွေနောက်ွယ်ကနိုင်ငံရေးအခြေအနေတွေအတွက်ဖြေရှာဖို့နိုင်ငံခေါင်းဆောင်တို့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။အခုတွေ့ဆုံပွဲမှာတရုတ်နိုင်ငံအရေးကိစ္စကိုထည့်သွင်းဆွေးနွေးတာတော့မတွေ့ရပါဘူး။ဂျမနီဝန်ကြီးချုပ်ဟာလွန်ခဲ့တဲ့တစ်နှစ်ကျော်ကယူကရိန်းကိုရုရှားမွေရောက်မကျူးကျော်ခင်အချိန်ကလေးမှာပဲဝါရှင်တန်ဒီစီကိုလာရောက်ခဲ့ပူတာဖြစ်ပါတယ်။